ခဲ့တဲ့နှစ်ရက်အတွင်းမြေထဲပင်လယ်ထဲမှာလှေစီးပြီးလာကြတဲ့ရွှေ့ပြောင်းအလုသမား4000ကိုကယ်တင်ခဲ့ရတယ်လို့အီတလီနိုင်ငံကပြောဆိုလိုက်ပြီးဒီရွှေ့ပြောင်းအလုသမားတွေအရင်နဲ့ပတ်သက်လို့ဥရောပနိုင်ငံတွေအနေနဲ့ကူညီလှုပ်ဆောင်ဖို့လဲတိုက်တွန်းလိုက်ပါတယ်။ရွှေ့ပြောင်းအလုသမားတွေရဲ့လှေတွေအမြဲမပြတ်ဝင်ရောက်လာနေပြီးအခြေအနေဟာပိုပြီးဆိုးဝါးလာနေတယ်လို့အီတလီပြည်ထရေးဝန်ကြီးအန်ဂျလီနိုအယ်ဖာနိုကအီတလီအစိုးရရုပ်မြင်သံကြားမှာဒီကနေ့ပြောသွားတာပါ။ဥရောပသမဂ္ဂအနေနဲ့ပင်လယ်ပြင်မှာစောင့်ချက်မှုတွေပိုလုပ်ဖို့သူကတောင်းဆိုလိုက်ပြီးဒီကိစ္စဟန်တားနိုင်ဖို့အတွက်ဒေါ်လာတန်ထောင်နဲ့ချီအကုန်ကျခံဆောင်ရွက်မှုတွေဟာအခုအချိန်ထိတော့အောင်မြင်မှုမရသေးဘူးလို့လည်းပြောသွားပါတယ်။မြောက်အာဖရိကနိုင်ငံတွေကနေပင်လယ်ပြင်ကိုဖျက်ပြီးတပ်ဆွန်ဆန်ပြားဒီခီးကိုစီစဉ်ခဲ့ကြသူတွေကိုလည်းမစ္စတာအယ်ဖာနိုကပြစ်တင်လိုက်ပါတယ်။အာဖရိကဒေသတွေအတွင်းစစ်ပွဲတွေ၊စီးရဲမွဲတေမှုနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကနေလွတ်မြောက်ဖို့အတွက်အာဖရိကနိုင်ငံတွေကလူထောင်ပေါင်းများစွာဟာအီတလီကျွန်းတွေကနေတဆင့်သူတို့ရဲ့အသက်တွေကိုစွန့်ပြီးဥရောပကိုနှစ်ဆင်ဝင်ရောက်လာနေကြတာဖြစ်ပါတယ်ရှင်။